ဒီနေ့စနေနေ့မှာကြောက်တဲ့အမေရိကန်အခြေခံဥပဒေနဲ့နိုင်ငံသားနေအထိမ်းအအဖြစ်ထောင်ပေါင်းများစွာသောလူတွေအမေရိကန်နိုင်ငံသားဖြစ်လာကြတော့မှာပါစက်တင်ဘာ16ရက်နေ့ကနေ23ရက်တွင်ကျန်းသူစွာကြိတ်ဆိုခဲ့တဲ့အခမ်းအနားပေါင်း140မှာတနိုင်ငံလုံးကလူပေါင်း 38,000 ကျော်အမေရိကန်နိုင်ငံသားအဖြစ်ခံယူမယ်လို့အမေရိကန်လူမှုကြီးကြပ်ရေးဌာနကပြောပါတယ်ဒါဟာ2016ခုနှစ်အတွင်းအများဆုံးအရေးအတွက်ပါဒီလိုပုံမှန်ထက်များတဲ့ကျန်းသစ္စာကျင့်ဆိုတဲ့အခမ်းအနားတွေကိုတောက်ချနေကစတင်ခဲ့တာပါအမေရိကန်နိုင်ငံအမျိုးသားဥယျာဉ်စနစ်ရဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီအခမ်းအနားအများပြားကိုပန်းညံနေတဲ့မှာကျင်းပကြပါတယ်နယူးယောက်မြို့က Alice John Washington DC မြို့က Lincoln နဲ့ Jefferson အထိမ်းမှတ်နေရာတွေမှာတော့တောက်ချနေကအမေရိကန်နိုင်ငံသားဖြစ်လာသူရာပေါင်းများစွာကျန်းသစ္စာကျင့်ဆိုခဲ့ကြပါတယ်အခမ်းအနားတွေအဆုံးသတ်မှာတရားဝင်နိုင်ငံသားဖြစ်ရင်နောက်ဆုံးအဆင့်အနေနဲ့အမေရိကန်ပြည်ထောင်စုပေါ်သစ္စာစောင့်ကြည့်ပါမယ်အကြောင်းကတိသစ္စာပြုပွဲကိုလည်းဖက်ဒရယ်တရားသူကြီးတွေဦးဆောင်ပြီးပြုလုပ်ပေးနေပါတယ်အမေရိကန်နိုင်ငံသားဖြစ်လို့သူတွေဟာဥပဒေနဲ့အညီလုံဆောင်မှာဒီမှာလုံထုံးလုံနည်းတွေကိုအချိန်ကြာကြီးစောင့်ဆိုင်းလုံဆောင်ကြပြီးတော့နောက်ဆုံးရလကတေချာလာတာတော့မဟုတ်ပါဘူးနိုင်ငံသားဖြစ်ဖို့ရှောက်ထားသူတွေအနေနဲ့အမေရိကန်သမိုင်းကြောင်းအမေရိကန်အစိုးရနဲ့အခြေခံဥပဒေတွေအကြောင်းအခြေခံဘူးသူဒ်ရှိပါတယ်ဆိုတာပြသဖို့မိကုန်းတရားပါတဲ့အမေးဖြေတွေကိုကြက်မှတ်ထားမှာဖြစ်ပါတယ်ခင်ဗျာ